မြန်မာနဲ့နယ်စပ်လုံခြုံရေးပူးပေါင်းမှုအပါအဝင်ကုန်သွယ်ရေးပြန်ဆနိုင်ဖို့အတွက်တရုတ်နိုင်ငံယူနန်ပြည်နယ်အုပ်ချုပ်ရေးမှူးမစ္စတာဝမ်ယူပိုနဲ့တန်တမန်အဖွဲ့ဟာဖေဖော်ဝါရီ20ရက်နေ့ကမြန်မာစစ်ကောင်းဆောင်နဲ့တွေ့ဆုံခဲ့ပါတယ်။ဒီလိုတွေ့ဆုံတာမှာယူနန်ပြည်နယ်ဘက်ကနည်းပညာအကူအညီတွေ၊လမ်းတည်ဆောက်ရေးတွေ၊လျှက်စစ်ထုတ်လုပ်ရေး၊လယ်ယာစိုက်ပျိုးရေးစတဲ့ကဏ္ဍစုံကိုလည်းတရုတ်ဘက်ကဆွေးနွေးခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ခဲ့တာပါ။အဓိကကတော့နယ်စပ်တည်ငြိမ်ပြီးကုန်သွယ်ရေးအမြန်ဆုံးပြန်ဆဖို့တရုတ်ဘက်ကမျှော်လင့်ထားပေမဲ့မြန်မာဘက်ကလုံပေးနိုင်တဲ့အခြေအနေမှာမရှိသေးဘူးလို့မူဆယ်မြို့ကုန်သွယ်ရေးကပြောပါတယ်။အထူးသဖြင့်နယ်မြေစိုးမိုးထားတဲ့တိုင်းရင်းသားနဲ့ကုန်သွယ်ရေးကရတဲ့အကျိုးအမြတ်ကိုဘလို့ညှိနှိုင်းပြီးလုပ်ကြမယ်ဆိုတာမသိရတဲ့အကြောင်းရှမ်းပြည်နယ်မြောက်ပိုင်းကကုန်သွယ်တူကဗီအိုကိုအခုလိုပြောပါတယ်။
လူစရနေပြီးတော့လို့ဆက်နေတယ်လို့ရှင်ပုဂံအဖွဲ့ရှိတယ်ပလောင်ရှိတယ်အေးရှိတယ်တချီရှိတယ်ဟိုတမတော်ရှိနေလမ်းရှိရဆွင့်လာရင်တော့မှဟိုအရင်လိုတော့ပြန်ဖြစ်ဖို့တော့မဖြစ်နိုင်ဘူးပေါ့နော်စစ်စေးမှုတွေနောက်ပြီးဟိုမလုံတင်ကားမှုတွေအများကြီးဆက်လာနိုင်ကြလို့ပါဒါပေမဲ့ဒီနေ့ဒီနေ့အောက်ချုပ်ရေးမှုကလည်းစစ်စုံနေနိုင်တယ်ဆိုတော့အဲ့ဒီစက်လာဖြစ်တယ်ပေါ့နော်အဓိကအနေနဲ့ပြန်ငားမှန်ရစူပေါင်းဖက်ဆင်းဖြစ်လာတယ်ဟောဟောကမတောင်းကြဘူးလေဘယ်လိုကြီးဒါရီကမဖြစ်နိုင်ဆိုတာမဖြစ်နိုင်တယ်ပဲဖြစ်နိုင်လို့လည်းသိတော့မလို့ဖြစ်တာပဲ
နော်တရုတ်နယ်စပ်ကမန်စီမြို့ကိုကချင် KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကတင်းလာနေကတိမ့်ပိုက်လိုက်ပါတယ်။အလားတူပဲရှမ်းပြည်နယ်မြောက်ပိုင်းကပန်ဆိုင်၊မူဆယ်၁၅မိုင်၊ကျင်ဆန်းကျော့စတဲ့ကုန်သွယ်ရေးအချက်အကျကြတဲ့နေရာတွေကိုလည်းညီနောင်မာမိတ်အဖွဲ့တွေကတိမ့်ပိုက်ထားတာပါ။ဒီကျင်ဆန်းကျော့နယ်စပ်ကကာကြီးဝင်းနယ်ကို2023ခုနှစ်နိုဝင်ဘာလ23ရက်ကလက်နက်ကြီးကြီးကြောက်ပောက်ကွဲခဲ့ပြီးကုန်ကားအများပြားမီးလောင်ခဲ့ပါတယ်။ကုန်ကားယာဉ်နဲ့ချီပြီးအဲ့ဒီဝင်းနယ်မှာပိတ်မိနေခဲ့တာပါ။ဒီပိတ်မိနေတဲ့ကားတွေကိုကိုကန့်တပ်ဖွဲ့ကဒီရက်ပိုင်းထဲမှာပြန်ပြီးထုတ်ပေးနေပါတယ်။နယ်စပ်ကုန်သွယ်ရေးကိုမြန်မြန်ပြန်ဆကျင်တဲ့အကြောင်းတရုတ်ဘက်ကပြောနေပေမဲ့စစ်ကောင်စီကတော့ဒီလိုအခြေအနေမှာပြန်ဖွင့်ကျင်ပုံမရသေးတဲ့အကြောင်းကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်တချို့ကခံမှန်းပြောဆိုကြပါတယ်။ဒါနဲ့ပတ်သက်လို့ကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်တူကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။ဒီနေ့မနေ့မန္တလေးမှာရောက်တော့အဲဒီမန္တလေးကကားအစရာတွေကတော့ဟိုဘက်မှာကားတွေအများကြီးကျန်နေသေးတယ်ဆိုတာတွေကိုပြောတယ်။ကျွန်တော်ကတော့မသိပါဘူးယ။ဖွင့်လိုက်မယ်ဖွင့်လိုက်မယ်လို့ပြောတာတွေကကြားခဲ့တယ်။ကျွန်တော်ကြားသိရဟာကတော့တရုတ်ဘက်ကဖွင့်ရင်လည်းဗမာဘက်ကမဖွင့်ရင်လည်းသဘောမျိုးတွေတော့ထင်တာပ
ါ။အခုလက်ရှိမှာတော့မြန်မာကနေတရုတ်ကိုသွားတဲ့မဆိုးတလောက်ကုန်စည်တွေကကချင်ပြည်နယ်ဗမော်လွယ်ကျယ်လမ်းကိုအားထားပြီးသွားနေရပါတယ်။မိုင်းလာနယ်စပ်ကိတ်ကနေလည်းတရုတ်ကိုသွားကြတယ်ဆိုပေမဲ့ကုန်ကြစရိတ်များတယ်လို့ကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်တွေကပြောဆိုကြပါတယ်ခင်ဗျာ။